ထိုင်းနိုင်ငံမှာအသစ်ပြဌာန်းမှုပြင်ဆင်နေတဲ့ NGO အစိုးရမဟုတ်တဲ့အဖွဲ့အစည်းများဆိုင်ရာဥပဒေအသစ်ဟာထိုင်းနိုင်ငံမှာရှိတဲ့လူ့အခွင့်အရေးအဖွဲ့အစည်းတွေရဲ့လွတ်လပ်စွာလှုပ်ရှားခွင့်ကိုချိန်ချောက်နေပြီးလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတဲ့မြန်မာနိုင်ငံကဒုက္ခသည်တွေအတွက်စိုးကျိုးတွေတက်ရောက်နိုင်တဲ့အတွက်စိုးရိမ်ပူပန်မှုတွေရှိနေတဲ့အပေါ်ဖြည့်ရှင်းဆောင်ရွက်ဖို့အထက်လွှတ်တော်အရှိတောင်အာရှနဲ့ Pacific ဒေသစပ်ကော်မတီဥက္ကဋ္ဌအထက်လွှတ်တော်အမတ် Edward Markey နဲ့အထက်လွှတ်တော်အမတ် Jeffrey Markley တို့ဦးဆောင်ပြီးအထက်လွှတ်တော်အမတ်တချို့ကထိုင်းအစိုးရနဲ့ American အစိုးရကိုအင်္ဂါနေ့တုန်းကတိုက်တွန်းတောင်းဆိုလိုက်ပါတယ်ဥပဒေကြမ်းအရပရိဒအဖွဲ့အစည်းတွေထိုင်းနိုင်ငံအစိုးရထံမှမှတ်ပုံတရမှာဖြစ်ပြီးနှစ်စဉ်ဝင်ငွေနဲ့သုံးစွဲစည်းတွေကိုတင်ပြရမှာဖြစ်တယ်လို့စည်ရင်းစစ်တာအခွန်ပေးဆောင်ရတယ်ဒီလဲတော့မှာဖြစ်ပါတယ်တတ်မှတ်ထားတဲ့စည်းမျဉ်းတွေကိုချုပ်ဖောက်တယ်ဆိုရင်တော့ထောင်တန်း9နှစ်အထိအပြစ်ပေးခံရနိုင်ပါတယ်ဒီတဲ့ရေးဝန်ကြီးဌာနအနေနဲ့တရားရုံးအမိန့်မလိုဘဲအပွဲအစည်းတွေကိုအချိန်မရွေးဝင်ရောက်ရှာဖွေခွင့် electronic ဆက်သွယ်ရေးပစ္စည်းတွေကိုသိမ်းဆည်းခွင့်လည်းရှိမှာဖြစ်ပါတယ်အမေရိကန်အထက်လွှတ်တော်မတ်တီးရဲ့စာထဲမှာတော့ထိုင်းနိုင်ငံမှာဥပဒေအသစ်ကိုပြဋ္ဌာန်းမယ်ဆိုရင်အာရှတိုင်းမှာအတင်းကျပ်ဆုံး NGO ဥပဒေဖြစ်တာလေးမလို့သတိပေးထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစိုးဝါလာတဲ့လူသားချင်းစာနာမှုအကြအတဲတွေကိုပြင်းရှင်းဆောင်ရွက်ကြဖို့ထိုင်းအစိုးရနဲ့အမေရိကန်အစိုးရတွေကိုအထက်လွှတ်တော်အမတ်တွေကတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေကြောင့်လူ 14.4 သန်းလောက်ဟာလူသားချင်းစာနာမှုဆိုင်ရာအထောက်အထားတွေလိုအပ်နေပြီးအဲ့ဒီတဲကအများစုကထိုင်းနိုင်ငံနဲ့နယ်နိမိတ်ချင်းတိစပ်နေတဲ့ကရင်ပြည်နယ်၊ကယားပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာဖြစ်ပါတယ်။လက်ရှိဖြစ်ပေါ်နေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့မြန်မာစစ်တပ်ရဲ့လူသားချင်းစာနာမှုအထောက်အပံ့တွေအပေါ်နိုင်ငံရေးအမြင်နဲ့ပြည်ပင်တားမြစ်မှုတွေကြောင့်အထောက်အပံ့တွေဟာလူအသူတွေထံကိုရောက်ဖို့ခက်ခဲနေပါတယ်။ဒါကြောင့်နေဆက်ပြတ်ကျော်ကူညီထောက်ပံ့ရေးဟာအဓိကထောက်ပံ့ရေးလမ်းကြောင်းဖြစ်ပါတယ်။ဒါကြောင့်ထိုင်းနိုင်ငံကနေမြန်မာနိုင်ငံဘက်ကဒုက္ခသည်တွေထံအကူအညီတွေရောက်ရှိဖို့ထိုင်းဆိုရအနေနဲ့နိုင်ငံတကာအတိုင်းအဝိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းပါကြောင်းထိုင်းဒုတိယဝန်ကြီးချုပ်နဲ့နိုင်ငံသားရေးဝန်ကြီးဌာနတွေကိုအမေရိကန်အထက်လွှတ်တော်အမတ်တွေကစာရေးသားထားပါတယ်